ဟုတ်ကဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်ငခုရကျွရွာကမွတ်စလင်အမျိုးသားတဦးဒီအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့နောက်ဆုံးဗာများသိထားရတာရှိလဲရှင်
။ဟောဒီငခုရကျွရွာအုပ်စုဒီမွတ်စလင်အလေရွာကဒီဒူမာမက်ခေါ်ရှူနာအဖနာမည်ပေါ်ဒူဇာမာ38နှစ်ကဒီနေ့မနေ့နေ့လေ12နာရီခွဲမှာဒီဒူရန်တောင်ဘက်ပေါ့အဲ့ဘက်မှာသူ့ရဲ့ရုပ်လောင်းတာဟိုတွေ့ရှိရပါတယ်။အဲ့တော့တရားနဲ့ပတ်သက်ပြီးတော့သူဘာကြောင့်တက်ခံရဲဆိုတာနဲ့ကျွန်တော်တို့ကမှဒီ27ရက်နေ့တုန်းကဒီငကူကကြီးရွာကိုမီဒီယာဖွဲ့တွေရောက်ရှိတဲ့ချိန်မှာအဲခုနကပြောအသက်ခံရဲသူဒူမာခေါ်ရှူနာကဒီခုနကပြောတဲ့ဒီသေးစိတ်ရှင်းလင်းဖြေချခဲ့တာလည်းရှိပါတယ်။အဲနဲ့ပတ်သက်ပြီးတော့အဲ့ဒီ27ရက်နေ့ညနေမှာပဲညနေ6နာရီလောက်မှာသူအိမ်ကနေပြီးတော့သူကထွက်ခွာသွားတယ်။မနေ့တည်းသူကပြန်ရောက်လာခြင်းမရှိဘူးဆိုပြီးသိရပါတယ်။ဒါနဲ့ပဲအမိသားစုဝင်တွေကဒီ22ရက်နေ့မနေ့9နာရီလောက်ကနေစပြီးတော့လိုက်ရှာတဲ့အခါမှာဒီရက်ကွက်ကြီးရအုပ်ချုပ်ရေးမှူးရဲ့တင်းပြည့်တဲ့ရမိဆက်ရထုံပုတ်တစ်ခုမှာခုနပြောသွေးတန်းတွေတွေ့တယ်သွေးစက်တွေတွေ့တယ်အဲသွေးစက်တွေကိုလိုက်တဲ့အခါမှာတပည့်ပင်းချောင်းကြီးပေ20กว่าမှာအဲခုနပြောတဲ့ဒီပြုတ်ကွက်များနောက်ကနေဒီလိုတိုက်ဆွဲတဲ့ဆွဲရကိုကြည့်ပြီးလိုက်တဲ့အခါမှာအဲခုနပြောချောင်းပေးမှာအဲကောင်းပြတ်ပြီးတည်နေတဲ့အဲခုနပြောဒီအလောင်းဝင်တာတွေ့ရှိရတာဖြစ်ပ
ါဟုတ်ကဲ့ဆိုတော့ဒီအသက်ခံရတာဟာဘာကြောင့်အသက်ခံရတယ်လို့ဦးတင်မောင်ဆိုလို့ဒီရဲတွေနဲ့အတူပေါ့နော်နောက်ဆုံးစစ်ဆေးတွေ့ရှိချက်အရဘယ်လိုအတိအပြုပြောနိုင်မလဲရှင
်အတိအပြုပြောတဲ့ဆိုတဲ့ဇာတ်ရှင်ဒါသူနောက်ဆုံးလုပ်ခဲ့တဲ့ဖြစ်စဉ်လေးပါပဲ27ရက်နေ့မနက်မှာအကူရကြီးရောမှာမီဒီယာဖွဲ့နဲ့တွေ့ဆုံဖြေကြားတယ်အဲ့ဒီညနေမှာသူပျောက်သွားတယ်အဲ့ဒါမှတိုင်ငင်တော့လည်းဒီဘက်ကဒီနေမီတဲ့ကိုလာခဲ့တဲ့ဒီကော်မရှင်ဖွဲ့တွေလာတော့လည်းဒီလူကအသက်ခံတဲ့လူကတက်တက်ကြွကြွနဲ့အတွေ့ဆုံနဲ့ရှင်းပြတယ်စသဖြင့်ဒါမျိုးတွေသူလုပ်ခဲ့တာလေးရှိပါတယ်တော်သူဒီလက်တလုံးမှာလည်းသူဒီရွာမှာလည်းဘာမှပြဿနာလည်းမရှိဘူးအဲနောက်တစ်ခါကြေးရွာမှာလည်းလူကောင်းတယောက်ဖြစ်တာဖြစ်တဲ့အတွက်အခုဒီသက်အခါနဲ့ဖြစ်စဉ်ကတော့အဲနောက်ဆုံးကျွန်တော်တို့ဒီမီဒီယာတွေနဲ့တွေ့ဆုံနေဖြေကြားတဲ့ဒီရေးစာပေါ်ကိုပဲတစ်ဖက်ကနေပြီးတော့လှုပ်သွားလာလှုပ်သွားတဲ့သဘောရှိပါတ
ယ်ဟုတ်ကဲ့ခံရတဲ့ဒီမွတ်စလင်အမျိုးသားကိုဘယ်အဖွဲ့အစည်းကတတ်တယ်ဘသူကတတ်တယ်အဲ့ဒါနဲ့ပတ်သက်လို့ရောတိအကျပြောနိုင်မလားရှင်ဟုတ်ကဲ့
အော်ဒီတက်သွားတဲ့အဖွဲ့ကိုတော့အတိအကျမပြောနိုင်ပါနဲ့ဒါဒီနေမြေထဲမှာသူဖြစ်ပေါ်နေတဲ့ဒီသတင်းများအရကျမ်းဖက်ဒီတောင်ကျန်းသူခေါ်ပြမွတ်စလင်ကျမ်းဖက်တောင်ကျန်းသူဖွဲ့မွတ်စလင်ကျမ်းဖက်အဖွဲ့တွေပေါ့ဒီအဖွဲ့တွေဟာဒီကြီးရွာတွေထဲမှာပဲအခိုးအောင်းပြီးတော့နေတယ်ဒီရွာဒီရွာသားတွေကိုပဲအကောက်ွယ်ပြုတ်ပြီးတော့ဒီရွာတွေထဲမှာပဲအလုရှားခိုးအောင်းနေတယ်အဲဒီအဖွဲ့တွေကပဲခုနပြောလို့ဒီရွာသားတွေကိုဒါအကျောက်တရားနဲ့ဒါစိုးမိုးပြီးတော့ဒါသူတတ်တဲ့ဖြစ်စဉ်ဖြစ်ပါတယ်
ဟုတ်ကဲ့ဒီအမှုနဲ့ပတ်သက်ပြီးတော့ဗ ారి များရှေ့ဆက်လုပ်ဖို့စီစဉ်ထားတာမျိုးရှိပါလဲရှင်
။ဒီမှုဒီကင်းဖွင့်ပြီးတော့ခုနကပြောနေငငရက်တက်ဖွင့်နေတဲ့ဒီအခန်းကိုပေါ်ထုတ်ပြီးတော့ဒါရေးယူဖို့ဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ
်။ဟုတ်ကဲ့ဒီအခုလိုဖြည့်စင်ကြောက်ပေါ့နော်ဒီနောက်မှာဒီပြည်ရင်းပြည်ပသတင်းမီဒီယာတွေကိုဖြေကြားဖို့အတွက်ဟိုဘလောက်အထိပေါ့တို့တို့အတွက်စိုးရိမ်ပူပန်မှုတွေရှိသွားတယ်လို့ပြောနိုင်မလဲရှင်
။စိုးရိမ်ပူပန်မှုတော့ရှိမယ်ဆိုတော့ဒါညှင်းလို့မရပါဘူး။ဒါပေမဲ့ကျွန်တော်တို့เนี่ยပူပေါင်းဆောင်ရွက်ပြည်သူလူထုကလေဒါအများကြီးပါပဲ။အဲ့တော့ပြည်သူလူထုကိုအမှန်တရားကိုဖုံးကွယ်ပြီးတော့ပြည်သူလူအကျောက်တရားနဲ့စီယုံထားတယ်။နောက်ကသူတို့ရဲ့ဒီအကြမ်းဖက်လုပ်ရက်ဒီနောက်တစ်ခါမဟုတ်တဲ့ဒီလုပ်ကြံစလန်းတွေဒီဥစ္စာတွေကိုတစ်ဖက်မီဒီယာတွေကနေပြီးတော့ဒါနိုင်ငံတကာမီဒီယာနေပြီးတော့ဖြန့်လွှင့်ပြီးတော့ပြန်ဝါဒဖြန့်နေတဲ့ဥစ္စာတွေ။အဲ့ဒီဥစ္စာတွေနဲ့ပတ်သက်ပြီးတော့လက်မခံတဲ့အဖွဲ့တွေကလည်းအများကြီးရှိပါတယ်။ကျွန်တော်တို့လည်းဆက်ပြီးတော့ဒီမီဒီယာဖွဲ့တွေဆက်လာမယ်ဆိုလို့ရှိရင်လည်းကျွန်တော်တို့လည်းဆက်ပြီးတော့ပူးပေါင်းမယ်ဖွဲ့တွေကဒါအများကြီးရှိတယ်လို့ကျွန်တော်အနေနဲ့ဆိုတာသုံးသပ်ပ
ါဟုတ်ကဲ့ဆိုတော့ဒီမောင်နှမအကျန်းဖက်တိုက်ခိုက်ပြီးတော့ပျောက်ဆုံးသွားတဲ့လက်နက်တွေနဲ့ပတ်သက်ပြီးတော့နောက်ဆုံးအခြေအနေရောဘာများပြောပြလို့ရမလဲရှင
်ကျွန်တော်တို့ဒီပျောက်ဆုံးသွားတဲ့လက်နက်တွေကတော့ဒီအလက်40ကျော်လောက်ကတော့ဒါပြန်လည်သိသိရရှိချင်းမရှိသေးပါဘူးဒီဥစ္စာနဲ့ပတ်သက်လို့ဒီလက်နက်တွေအားလုံးကျန်လေရရှိသည့်ဒါကျွန်တော်တို့အနေနဲ့ဒါဖြစ်စဉ်အနေနဲ့ဒါဆောင်ရွက်သွားမှာဖြစ်ပါ
ဟုတ်ကဲ့ဥတ္တမဆွေအခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်